Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ23ရက်စနေနေ့ညနေ6:00နာရီခွဲနဲ့9:00နာရီထိအစီအစဉ်တွေကို9မီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါ။ဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကျမနန်းလောင်နဲ့အတူကိုကျော်ကျော်သိန်းတို့ကကြေညာပေးမှာပါ။ IS အစွန်ရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အီရတ်နဲ့ဆီးရီးယားနိုင်ငံတွင် American ကြီးတပ်သားတွေဆက်လက်ထားရှိဖို့ American ကာကွယ်ဝင်ကြီးကတောင်းဆိုလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်အီရတ်နိုင်ငံကိုတရားဝင်နိုင်ငံတော်ခီးစဉ်တစ်ခုနဲ့တွားရောက်တာဟာကမ္ဘာထိပ်တန်းသတင်းတစ်ပုဒ်ဖြစ်နေပါတယ်။ကနေဒါနိုင်ငံမြောက်ပိုင်းကဒေသခံရှေးတိုင်းရင်းသားတွေနေတဲ့အရက်ကထက်တန်းကြောင်တစ်ခုကိုတနတ်သမားတယောက်ကတောက်ကြနေကဝင်ပစ်တာကြောင့်လူ၄ယောက်သေဆုံးပြီးတော့၂ယောက်ဒဏ်ရာရသွားတယ်လို့ဆိုပါရယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားဖို့ရှိပါရယ်ရှာဖောင်ရင
်ကောင်းပါပြီရှင်မြန်မာအစိုးရရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့အကျဉ်းသားတရားထဲမှာနိုင်ငံရေးအကျဉ်းသား50လောက်ပါဝင်ပြီးဖမ်းဆီးခံထားရဆဲဖြစ်တဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေမပါဝင်တဲ့အပေါ်မှာကြားကြရမှာကတော့
သူတို့ကဒီတောင်းသားလေးပဲဖြစ်တယ်နောက်တစ်ခါဒီတရားရေးခွင့်ကိုသူကြောင်းလဲဖို့အတွက်သူတို့ကဒီဆန္ဒထုတ်ခေါ်တဲ့လူတွေဖြစ်တယ်နောက်တစ်ခါသူတို့အကြမ်းဖက်ပြီးတော့ခံရတာဖြစ်တယ်ဆိုတော့အခုဆိုရင်တစ်နှစ်ကျော်ကျော်ကာလ
AAPPB ခေါ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးဦးတိတ်နိုင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါဦးရှင်
IS အစွန်ရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအမေရိကန်ကြီးတပ်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။အမေရိကန်တပ်သားတွေဟာဒေသခံတပ်သားတွေရဲ့ကြွမ်းကျင်မှုအပေါ်အားထားရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာ CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်း Mr. Carter ကပြောဆိုသွားတာပါ။ဒေသခံတပ်တွေရဲ့စွန့်ရီတွေတက်လာပြီးစိတ်တက်ကြွလာအောင်မဟာဗျူဟာကျချီကပ်လုပ်ကိုင်နေပါတယ်။တဟာအကြမ်းဖက်သမားတွေကိုဖယ်ရှားရှင်းလိုက်တဲ့နေရာတွေကိုတင်ပိုက်တဲ့အတွေ့အကြုံမျိုးတွေအမေရိကန်တပ်သားတွေမှာရှိပေမလို့နိုင်ငံခြားတပ်ဖြစ်တဲ့အတွက်လောက်ရကိုင်းရတာခက်ခဲနေတာကြောင့်ဒေသခံတပ်တွေရဲ့စွန့်ရီလိုအပ်တယ်လို့မစ္စတာကာတာကပြောပါရယ် IS တွေကိုတိထက်မကပိုးပြီးတိုက်ခတ်ချေမှုန်းဖို့နိုင်ငံအတော်များများကိုလည်းမစ္စတာကာတာကတိုက်တွန်းသွားပါရယ်ဒီနိုင်ငံတွေက IS အကြမ်းဖက်သမားတွေကိုလက်တွေ့မဟုတ်ဘဲနဲ့စာရွက်ပို့တွေပေါ်မှာအဓိကတိုက်ခိုက်နေတာလို့လည်းကာကွယ်ရေးဝန်ကြီးကထည့်သွင်းပြောဆိုသွားပါရယ်ဒီသတင်းပတ်နှစ်ပတ်အတွင်းကာကွယ်ရေးဝန်ကြီးအတော်များများနဲ့လည်းမစ္စတာကာတာတွေ့ဆုံမှုရှိပါရယ
်တရုတ်သမ္မတရှီဂျင်ပင်အီရန်နိုင်ငံကိုတရုတ်ဝင်နိုင်ငံတော်ခီးစဉ်တစ်ခုနဲ့တွားရောက်တာဟာကမ္ဘာထိပ်တန်းသတင်းတစ်ပုဒ်ဖြစ်နေပါရယ်နျူကလ িয়ার စီစဉ်ကိုရှော့ချရေးလှုပ်ဆောင်ရမှာတွေကိုအီရန်ကအကောင့်ထဲပေါ်လှုပ်ဆောင်ထားပြီးကြတဲ့ကဆိုရင်တရုတ်သမ္မတဟာအီရန်နိုင်ငံကိုပထမဆုံးသွားတဲ့နိုင်ငံကောင်းဆောင်ဖြစ်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းအားကိုပြန်ပြီးမတည်ဆောက်ရေးသေးကြစေဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူတကွဆက်ပြီးလှုပ်ဆောင်သွားရေးအမေရိကန်ကမျှော်လင့်ထားတာပါ။အီရန်နိုင်ငံ Arab Asia ကရေလေးဓာတ်ပေါင်းဖို့ရဲ့ပုံစံသစ်အပေါ်စောင့်ကြည့်ကြီးကြပ်ရေးအလို့အဖွဲ့တစ်ခုကိုအမေရိကန်နဲ့တရုတ်တို့ကပူးတွဲဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လကအီရန်နိုင်ငံနဲ့သဘောတူညီချက်ရခဲ့တဲ့ကမ္ဘာအင်အားကြီးနိုင်ငံတွေထဲမှာတရုတ်လည်းအပါအဝင်ပါ။အဲ့ဒီသဘောတူညီချက်အရအီရန်ကယူရေနီယံတန်းစင်တဲ့လုပ်ငန်းတွေကိုရှော့ချပြီးစစ်ဆေးခွင့်ပြုရမှာဖြစ်ပြီးတော့အပြန်အလှန်အဖြစ်အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးရတာဖြစ်ပါတယ်
။ကနေဒါနိုင်ငံမြောက်ပိုင်းဆက်ကာချီဝမ်ကဒေသခံတိုင်းရင်းသားတွေနေတဲ့အရက်မှာရှိတဲ့အထက်ကျောင်းတန်းကျောင်းတစ်ခုကိုတနတ်သမားတယောက်ကတောက်ကြနေကဝင်ပစ်ခဲ့တာကြောင့်လူ၄ယောက်သေဆုံးပြီးတော့၂ယောက်ထဲမှနေထဏ်ရာရသွားတယ်လို့အရာရှိတွေကပြောပါရယ်။တန်တရာရှိသူကိုထိန်းသိမ်းထားပြီးလို့ဆွစ်ဇာလန်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူးကပြောပါရယ်။အသက်23နှစ်အရွယ်ဆရာမတယောက်လည်းတနတ်ပစ်ခံရလို့သေဆုံးသွားတယ်လို့အဖေဖြစ်တဲ့သူဂျာဗီယာက AP သတင်းဌာနကိုပြောပါရယ်။တနတ်သမားဟာသူ့ရဲ့ညီ၂ယောက်ကိုအိမ်မှာပစ်တတ်ပြီးမှကျောင်းကိုလာပစ်သွားတာလို့ရဲကပြောတယ်လို့လည်းဂျာဗီယာကဆိုပါရယ်။တနတ်သမားကိုကျောင်းအပြင်မှာဖမ်းမိခဲ့တယ်လို့ကနေဒါရဲ့အရာရှိချုပ်မရင်းလာဗီကပြောဝင်မယ်လို့တနတ်သမားရဲ့ကိုရီးအသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြောခြင်းမရှိပါဘူး။ဝန်ကြီးချုပ်ကနှစ်ဦးထက်မနည်းဒဏ်ရာရတယ်လို့အစောပိုင်းကပြောဆိုခဲ့ပေမဲ့လည်းရဲအရာရှိချုပ်လေဗီကတော့ဘယ်နှစ်ယောက်ဒဏ်ရာရတယ်ဆိုတာကိုအတိအကျမသိရသေးဘူးလို့ဆိုပါရယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေစတင်လုပ်ကိုင်းတဲ့အဆင့်သားရှိသေးတဲ့အတွက်တည်ဆုံသွားသူတွေရဲ့အသေးစိတ်အချက်အလက်တွေကိုရဲအရာရှိကဖြေဆိုခြင်းမရှိပါဘူး။ကနေဒါနိုင်ငံတွင်းမှာကျောင်းပရဝုံအတွင်းတနတ်နဲ့ပြစ်ခတ်မှုတွေဖြစ်လေဖြစ်တာသိမရှိပေမဲ့လို့1989ခုနှစ်ဒီဇင်ဘာလတုန်းကတော့မွန်ထရီယယ်မြို့ကအင်ဂျင်နီယာကောလိပ်ကျောင်းတစ်ခုကိုတနတ်သမားတယောက်ဝင်ပစ်ခဲ့ရမှာယောက်ျားလေးနဲ့မိန်းကလေးတွေကိုခွဲပြီးသူ့ကိုယ်သူတတ်မသိခင်ကြံခဲ့တဲ့မိန်းကလေး14ယောက်ကိုပစ်တတ်ခဲ့တဲ့လောက်ရကတော့ကနေဒါနိုင်ငံတွင်းမှာအဆိုအဝါဆုံးဖြစ်ပါတယ်
တူရကီနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှာတူရကီသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက်ခီးစဉ်ကိုအဆုံးသတ်ပါမယ်။အစ္စတန်ဘူးမြို့တော်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်တွင်လူလောက်စွာထုတ်ဖော်ပြောဆိုခွင့်ပေါ်တူရကီအစိုးရကနေနေတဲ့ကိစ္စမစ္စတာဘိုင်ဒန်ကဝေဖန်ပြောဆိုခဲ့ပြီးနောက်တရက်မှာတွေ့ဆုံမှာပါ။တူရကီအစိုးရဟာနမူနာကောင်းပြတဲ့လူရည်မျိုးမလုပ်ဘူးလို့မစ္စတာဘိုင်ဒန်ကပြောပါတယ်။သတင်းမီဒီယာကဝေဖန်ရေးသားတာတွေကြောင့်နှောက်ယှက်တာဒါမှမဟုတ်သတင်းတောက်တွေကိုထောင်ချတာအင်တာနက်လွတ်လပ်ခွင့်ကိုထိန်းချုပ်ပြီး YouTube ဒါမှမဟုတ် Twitter လိုလူမှုဆက်သွယ်ရေး website တွေကိုပိတ်ပစ်တာပန်ကြားလွှာတစ်ခုကိုလက်မှတ်ရေးထိုးလို့ပညာရှင်တစ်ထောင်ကျော်ကိုနိုင်ငံတော်သစ္စာဖောက်ပြမှုနဲ့ဆွဆွဲတာတွေဟာဒေတာတွင်းမှာပြတ်သားဖို့လိုအပ်နေတဲ့နမူနာလှုပ်ရက်အမျိုးအစားမဟုတ်ဘူးလို့ Mr. Biden ကပြောပါတယ် IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria Court ပြည်သူ့စစ်အဖွဲ့ PYG လက်နက်ကင်တွေမကြသေးခင်ကအောင်မြင်မှုရခဲ့တာကို American ကတားဆီးပေးဖို့တူရကီအစိုးရကတောင်းဆိုထားချိန်မှာပဲ Mr. Biden သွားတာပါ Syria Court ပြည်သူ့စစ်အဖွဲ့ဟာတူရကီတပ်ဖွဲ့တွေကတိုက်ခိုက်နေတဲ့ PKK တပုံတွေနဲ့အခြေဆက်ရှိတယ်လို့တူရကီအစိုးရကစွပ်စွဲထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဂျပန်တို့ရဲ့အကူအညီကိုရယူပြီး British ကိုလိုနီတွေကိုအိန္ဒိယနိုင်ငံအတွင်းကတိုက်ထုတ်ဖို့1940ခုနှစ်တွေအတွင်းအမျိုးရသက်မတော်ကိုတည်ထောင်ခဲ့သူလည်းဖြစ်လွတ်တော်အမတ်လည်းဖြစ်တဲ့ Subhas Chandra Bose တေဆုံးမှုနဲ့ပတ်သက်လို့ထွက်ပေါ်နေတဲ့မေးခွန်းတွေအဖြေရှာဖို့အတွက်အစိုးရရဲ့လျှို့ဝှက်ဆောင်ရွက်စာရန်းတွေကိုအိန္ဒိယအစိုးရကစတင်ထုတ်ပြန်လိုက်ပါတယ်။ Bose ရဲ့ဘဝနဲ့ပတ်သက်တဲ့လျှို့ဝှက်ဆောင်ရွက်စာရန်းအထောက်အထားပေါင်း100ကျော်ကို Digital မိတ်တူတွေအဖြစ်ဝန်ကြီးချုပ် Narendra Modi ကစနေနေ့ကထုတ်ပြန်ပေးလိုက်တာပါ။ဒါရီဟာ Bose တေဆုံးမှုနဲ့တိုက်ရိုက်ပတ်သက်တဲ့တက်တေအထောက်အထားတွေတစ်ခုမှမဟုတ်ပဲအခြေအနေရတွေ့ရတဲ့အဖြစ်အပျက်တွေကိုတော့အိန္ဒိယအစိုးရကရရှိထားတာဖြစ်တယ်ဆိုတာကိုသူ့ရဲ့မိသားစုတွေကိုဝန်ကြီးချုပ်မိုဒီကအကြောင်းကြားပေးခဲ့တယ်လို့မြို့ပြလေကြောင်းဆိုင်ရာဝန်ကြီးမာရှယ်ဆာမာကပြောပါရယ်။1949ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးတဲ့နောက်စုံစမ်းစစ်ဆေးမှုနှစ်ခုပြုလုပ်ရမှာတော့1945ခုနှစ်အတွင်းလေရင်ပြတ်ကျမှုမှာဘုတ်စီတည်ဆုံခဲ့ရတာဆိုပြီးခောက်ချက်ချခဲ့ပါရယ်။ဒါပေမဲ့လည်းတတိယစုံစမ်းမှုတစ်ခုမှာတော့လေရင်ပြတ်ကျမှုအတွင်းဘုတ်စီတည်ဆုံခဲ့တာမဟုတ်ဘူးလို့ဆိုပြန်ပါရယ်။လေရင်ပြတ်ကျမှုအတွင်းတည်ဆုံခဲ့တယ်ဆိုတဲ့အချက်ကိုတော့သူ့ရဲ့မိသားစုကယုံကြည်မှုမရှိပါဘူး။ဒါကြောင့်အစိုးရမတန်းတွေထဲကနေလျှို့ဝှက်အထောက်အထားတွေကိုတောင်းဆိုခဲ့တာလည်းဖြစ်ပါရယ်
။ဂျော်ဒန်မြေနောက်ဖက်ကန်ကအစ္စရေးအခြေစိုက်နေထိုင်ရာအရက်ဝင်ပေါက်တစ်ခုမှာလူမျိုးရေးအဆောင်တစ်ယောက်ကိုဓာတ်နဲ့ထိုးဖို့ဂျူးစားတဲ့အသက်17နှစ်အရွယ်ပါလက်စတိုင်းမင်းကလေးကိုအဲ့ဒီလူမျိုးရေးကတနက်နဲ့ပြစ်တက်လိုက်တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့ဖြစ်ရမတိုင်ခင်မှာအဲ့ဒီမင်းကလေးဟာမိသားစုနဲ့စကားများရန်ဖြစ်ပြီးဓာတ်တလဲယူပြီးတော့အိမ်ကနေထွက်သွားခဲ့တယ်ဆိုတာကနဦးစုံစမ်းစစ်ဆေးမှုတစ်ခုကနေတည်ထားရတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရမျိုးသမီးလူဘယ်ဆမ်မရီကပြောပါတယ်။လွန်ခဲ့တဲ့လ၄လအတွင်းပါလက်စတိုင်းလူမျိုးတွေကဓာတ်နဲ့ထိုးတိုက်ခိုက်တာတွေနေ့စဉ်နီးပါးဖြစ်နေတာပါ။အဲ့ဒီဖြစ်ရတွေကြောင့်အစ္စရေးနိုင်ငံသား25ယောက်နဲ့အမေရိကန်ကျောင်းသား1ယောက်သေဆုံးပြီးပါပြီ။အစ္စရေးကတနက်နဲ့ပြစ်တာကြောင့်ပါလက်စတိုင်းလူမျိုး148ယောက်သေဆုံးထားပြီးအဲ့ဒီအထက်က102ယောက်ဟာတိုက်ခိုက်သူတွေဖြစ်တယ်လို့အစ္စရေးဘက်ကသတ်မှတ်ထားပါတယ်။ကျန်တဲ့လူတွေကတော့အစ္စရေးတပ်ဖွဲ့တွေနဲ့ရုံးဝန်ဆန်ခတ်ဖြစ်တာမှသေဆုံးတာပါ။ပါလက်စတိုင်းဘက်ကသွေးထုတ်လုံဆိုတာကြောင့်ဒီလိုအကြမ်းဖက်မှုတွေဖြစ်တာလို့အစ္စရေးဘက်ကပြောပါတယ်။ပါလက်စတိုင်းတွေဘက်ကတော့ဒါဟာအစ္စရေးက250နီးပါးနေမြေသိမ်းပိတ်ထားတဲ့ပုံမကြေမနက်ဖြစ်တာကနေအခြေခံတယ်လို့ပြောပါတယ်
။သတင်းပတ်နဲ့ချီကာလာအတွင်းရေနံစည်းတွေအမြင့်ဆုံးပြန်ပြီးဈေးတက်လာတာကြောင့်နှစ်ဆကလေးကဆလို့ပထမဆုံးအကြိမ်ဖြစ်အမေရိကန်ရဲ့ stock ဈေးကွက်တွေတောက်ကြနေကအတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးနေတဲ့အတွက်ဆုံးရှုံးမှုတွေရှိလာတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲဂျာဟာအမေရိကန်စတော့ခ်ဈေးကွက်နှစ်ရက်ဆက်တိုက်ဈေးတက်လာတာလည်းဖြစ်ပါတယ်။ Nasdaq ကလည်း300ခိုင်နှုန်းထိဈေးတက်သွားသလို S&P အညွန်းကိန်းကလည်း200ခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ Dow Jones ကလည်း300ခိုင်နှုန်းဈေးတက်ပါတယ်။ရှင်းရန်ဈေးတွေတဖြည်းဖြည်းတက်လာတာကြောင့်ယင်းနေ့မြုံနှံသူတွေဘက်ကလည်းအတက်လာကြတာပါ။ဥရောပစတော့ခ်ဈေးကွက်ကလည်းတောက်ကြနေကဈေးတက်လာတာကိုတွေ့ရပါတယ်။အရှာစတော့ခ်ဈေးကွက်မှာလည်းတိတိတသားထိုးသက်တာတွေကိုတွေ့ရပါရဲ့ရှင်
။ကျွန်တော်တို့ VOA American အတန်ရုံးချုပ်အခြေစိုက်တဲ့ American ပြည်ထောင်စု Washington မြို့တော်နဲ့အရှိဘက်ကမ်းရိုးတန်းဒေသတစ်လျှောက်မှာနှင်းမုန်တိုင်းအပြင်းထန်ကျနေပြီးတော့နှင်းတူ60စင်တီမီတာနှစ်ပေပတ်ဝန်းကျင်ထိကျမယ်လို့ခန့်မှန်းထားပါတယ်။အရှိဘက်ဒေသစံတော်ချိန်စနေနေ့မနေ့ထိဆိုရင်ကိုပဲနှင်းတူဟာ25စင်တီမီတာ10လက်မနီးပါးလောက်ထိကျထားပြီးဖြစ်ပြီးတော့အခုတည်းကလည်းဆက်ကျနေလို့ပါပဲ။စနေနေ့တနေ့လုံးနှင်းဆက်ကျနေမယ့်ပြင်တနင်္ဂနွေနေ့အထိပါဆက်ကျနေနိုင်တယ်လို့ခန့်မှန်းထားပါတယ်။လီတိုင်နှုံးကတနာယူကိုမိုင်30ကနေမိုင်50အထိနှုံးနဲ့စနေနေ့ညပိုင်းအထိတိုက်ခိုက်မယ်လို့ကမန်းထားတဲ့အကြောင်းဝါရှင်တန်မြို့တော်ဝန်မရီယာဘောက်ဆာကပြောထားပါတယ်။တန်နက်စီကင်တက်ကီနဲ့မြောက်ကာရိုလိုင်းနာပြည်နယ်တွေဘက်မှာတော့ နေမုတ်တိုင်းနဲ့ဆက်နွယ်တဲ့ရင်းမတော်တဆဖြစ်ရတွေကြောင့်လူ9ယောက်ထက်မနည်းသေဆုံးရပြီးပါပြီ။အရှိဘက်ကံယူရန်ဒေသတစ်လျှောက်မှာပြင်းထန်တဲ့နေမုတ်တိုင်းကြီးတိုက်ခိုက်နေတာကြောင့်လေရင်ခီးစဉ်ထောင်ပေါင်းများစွာကိုလည်းဖြတ်ထားရပါတယ်။ပြည်နယ်10ခုထက်မနည်းမှာပြည်နယ်အုပ်ချုပ်ရေးမှုတွေကအရေးပေါ်အခြေအနေတွေကြေညာထားပါတယ်ခင်ဗျာ။
လာမယ့်သတင်းပတ်အတွင်းကျင်းပမယ့်ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်ယုံကြည်မှုရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကစနေနေ့ကထုတ်ဖော်ပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံအတိုက်ခံအုပ်စုတွေနဲ့တွေ့ဆုံဖို့ဆော်ဒီအာရေဗျားကိုရောက်နေတဲ့မစ္စတာကယ်ရီကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဆီးရီးယားအစိုးရနဲ့အတိုက်ခံအုပ်စုတွေကြားလာမယ့်သတင်းလာနေမှာငြိမ်းချမ်းရေးဆွေးနွေးပွဲတရက်ဖြစ်လာအောင်ကုလသမဂ္ဂကကြာဝင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဘသူတွေတက်ရောက်မလဲဆိုတဲ့အပိုင်းမှာသဘောတူညီမှုမရနိုင်တာကြောင့်ဆွေးနွေးပွဲအနည်းငယ်နှောင့်နှေးနိုင်တယ်လို့အရာရှိတွေကလည်းအရေးအမွှတ်ပြောဆိုထားကြပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကြိုကြိုသိန်းတို့ကကြေညာပေးခဲ့တာပါ VOA ကနေဆက်ပြီးတော့သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့လူငယ်ချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာတဲ့အကျဉ်းသားတွေထဲနိုင်ငံရေးအကျဉ်းသားတချို့သာပါဝင်ပြီးထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေမပါဝင်တဲ့အပေါ်မေးမြန်းချက်ကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးညီလာခံပြီးဆုံးတဲ့အထိမ်းအမှန်ကမ္ဘာလုံးဆိုင်ရာဗုဒ္ဓဘာသာငြိမ်းချမ်းရေးညီလာခံစတင်ကျင်းပတဲ့အထိမ်းအမှန်ဖြစ်နိုင်ငံတော်သမ္မတရဲ့အမိန့်နဲ့အကျဉ်းသား100ကျော်လွှတ်ပေးလိုက်ပါတယ်ဒီအထိမ်းအမှန်နိုင်ငံရေးအကျဉ်းသား50လောက်ပါပြီးကျန်နေသူတွေရာနဲ့ချီရှိနေသေးတယ်လို့ထိုင်းခြေဆိုင် AAPPB ခေါ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးဦးတိန်နိုင်ကပြောပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့ဦးတိန်နိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဦးတိန်နိုင်ခင်ဗျလက်ရှိကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားဘယ်နှယောက်လောက်ရှိနေသေးလဲခင်ဗျစဉ်းရဲအရာပေါ့လေ
။ဟုတ်ကဲ့ကျွန်တော်တို့အစဉ်အရာကတော့ဒီအမိတ်ထဗီသားက80ကျော်ကြံပြီးတော့ကျွန်တော်တို့တရားကျင်ဆိုင်နေရတဲ့နိုင်ငံရေးဟိုမှုတွေပေါ့လေ။ဆိုတော့တရားကျင်ဆိုင်နေရတာက400နဲ့ရှိရှိ။အ
ဲ့တော့ဒါဟို400ကျော်ဆိုတော့ဒီလူတွေကအခုနောက်ဆုံးလွတ်တဲ့အထဲမှာဘာကြောင့်မပါနိုင်သေးရလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကတော့ပြီးခဲ့တဲ့ဒီကျေနပါက၄ရက်နေ့ကလွတ်လာရေးနေ့ကလွတ်လာမယ်လို့ကျွန်တော်တို့ကပြောလိုက်တာပါပဲနောက်တော့ဆိုတော့အစိုးရဘက်ကလည်းဒီနိုင်ငံရေးကျင်းသာစီရင်တွေစုဆောင်းနေတာရှိပါတယ်ကျွန်တော်တို့ပါဝင်တခြားအဖွဲ့အစည်းတွေကလည်းစုဆောင်းနေကြတာလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့ဟိုပြောလိုက်ခဲ့ပါတယ်ဆိုပေမဲ့လည်းအခုလိုရုပ်တရက်ဒီဟိုကြားရည်ကြီးမှာလွတ်လာတဲ့အခါကျတော့ဒီတရားနဲ့နှစ်ယောက်နှစ်ဦးလို့ဆိုပါတယ်နိုင်ငံသားတဦးပါတော့ဒီကျွန်တော်တို့နိုင်ငံသားကတရားနဲ့တဦးပေါ့အဲ့ကျမှ52ဦးပဲပါတဲ့အခါကျတော့ဟိုဘာတော့အဲ့လောက်လေးပဲလွတ်တယ်ဆိုတာကိုလည်းကျွန်တော်တို့အနေနဲ့တော့စဉ်းစားတော့ကြက
်အခုဒီပါတဲ့50ကျော်ထဲမှာအထူးသဖြင့်ပေါ့နော်ဟိုဒါဟာလွတ်တင်လွတ်တိုက်တဲ့လူတွေဖြစ်တယ်ဆိုတော့ဒါမေးစရာမလိုဘူးပေါ့နော်ထင်ရှားတဲ့လူတွေတဲကဘယ်လိုတွေပါတယ်လဲခင်ဗျ
သိကြတဲ့လူတွေကဆိုလို့ရှိရင်ဒီတိုင်ရဲဝေပါမယ်သူကအထက်ဘဝကတောက်သားသမကဥက္ကဋ္ဌနောက်တစ်ခါကျွန်တော်တို့ဒီဒုတိယဒီထပ်ချခဲ့တဲ့ဟောဥဒ္ဒနာကသူကဆိုလို့ရှိရင်လည်းဒီသစ္စာကမ္မဝါဒအရာဒီဘာသာရေးနဲ့ဆက်ဆိုင်ပြီးတော့လက္ခဏာနဲ့ဆက်ဆိုင်ပြီးတော့ထောက်ချခံဆဲရသူတို့နှစ်ယောက်ကဆိုတော့ဒါသင်စားတဲ့လူတွေတို့ပြောလို့ရတယ်နောက်တစ်ခါကျွန်တော်တို့ဒီကြောက်ကံမှာလက်ပတ်သက်ပြီးတော့ဒီတော့မိကြောက်ကအရင်ကပတ်သက်ပြီးတော့ဒီကူကြီးဆောင်ရွက်ပေးသေးတယ်လူတွေနောက်တစ်ခါဒေါက်ခင်ဝင်းသိဆုံးမှုနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြခဲ့တဲ့လူတွေအဲ့ဒီလူကတော့ဟိုလူပြည်ရတဲ့လူတွေပြောလို့ရ
အဲ့ဒါဆိုလို့ရှိရင်ဒီလက်ဗရန်နဲ့ဒီပဲဟိုလက်ဗရန်တော်ကိစ္စတွေမှာပါခဲ့တယ်ပေါ့နော်ဟိုចောင်းသားအရေးခင်းတွေမှာပါခဲ့တဲ့ဂျာသေးခင်ကအဖမ်းခံထားခဲ့ရတဲ့ចောင်းသားကောင်းဆောင်ကျော်ကိုကိုတို့လိုနောက်တခြားဒီចောင်းသားတွေကိစ္စပေါ့နော်ဒီလူတွေရောဘာကြောင့်မပါလာသေးတာလဲခင်ဗျာပါလာဖို့ရောနောက်ထပ်လှုပ်ပေးလိမ့်မယ်လို့ရောမျောလင့်လ
ားဟုတ်ကဲ့ကျွန်တော်တို့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုအထူးကိုမျောလင့်ပါတယ်ဘာလို့ဆိုတော့သူတို့ကဒီចောင်းသားတွေနဲ့ဖြစ်တယ်နောက်တစ်ခါဒီပြည်သူ့ကိုသူ့ကိုကြောင်းလဲဖို့အတွက်သူတို့ကဒီဆန္ဒထုတ်ဖော်တဲ့လူတွေဖြစ်တယ်နောက်တစ်ခါသူတို့အကြမ်းဖက်ပြီးတော့ခံရတာဖြစ်တယ်အဲ့တော့အခုဆိုရင်တစ်နှစ်ကျော်ကျော်ပါလာအချိန်ကြီးရောက်တာပါခုချက်ဒီကူကမလုပ်ဘူး။ဆိုတော့ပြီးခဲ့တဲ့လကဒီအစိုးရဘက်ကတချို့လူတွေပြောနေတာကသူတို့ကတရားစီရင်ချက်မချသေးတဲ့အတွက်တမရောက်ကဝင်ရောက်ဆက်ဆက်လုပ်မရဘူးလို့ပြောနေတဲ့အခြေအနေမျိုးတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒီကျွန်တော်ဒီမှာအထောက်အကူအရှိတာပဲ။ဆိုတော့ဒီ2019ခုနှစ်ဒီဇင်ဘာလ30ရက်နေ့မှာထုတ်ပြန်ကြေညာချက်တစ်ခုလုပ်ပါတယ်။ဆိုတော့အဲ့ဒါက ဒီပုံမှာဒီငါးငါးခံကိုယ်ပုံမှာဆက်ရှိရရတော့ပုံကမှုတရားတက်ဆက်တရားတက်ဆက်နဲ့စသဖြစ်ပေါ့လေဆိုတော့အဲ့ဒီပုံမှာလေအကုန်လုံးကိုဆက်ကိုတင်ဆက်ကိုနေငါးညပါတယ်အဲ့ဒီပုံမှာအကုန်လုံးကိုသူတို့ကကိတ္တာချပြီးသားလူတွေကိုဒီအကျွတ်မဲ့လုပ်ပေးဖို့နောက်တစ်ခါဒီတရားရှိဆိုင်နေရတဲ့လူတွေကိုဒီမှုတွေကနေတတ်လာပြီးတော့ချက်ချင်းလုပ်ပေးဖို့နောက်တစ်ခါစုံစမ်းစစ်ဆေးနေတဲ့လူတွေ လွတ်ပေးဖို့ဆိုတဲ့ကိစ္စကပါပါတယ
်ဒီ
ချက်သုံးချက်ဒီချက်သုံးချက်နဲ့ဒီသမရကလူငင်းချက်တာကိုသိတဲ့တာသမရကိုယ်တိုင်စိုက်ထိုးပြီးတော့သမရအမိန့်နဲ့စင်ညာချက်ထုတ်ထောက်တာ
ဟုတ်ကဲ့တခြားဟိုကျန်တဲ့သူတွေဆိုလို့ရှိရင်တော့ဥပမာအားဖြင့်ဆိုလို့ရှိရင်ထင်ရှားတဲ့အထက်ကဆိုရင်ဘိုးကြီးနေမျိုးစဉ်တို့ဆရာမနော်အောင်လာတို့နောက်ပြီးတော့တကူတော်ဆန္ဒပြတဲ့ဦးထင်ကျော်တို့လိုကိစ္စတွေလည်းရှိတယ်လေသူတို့ဆိုလို့ရှိရင်တော့ဒါကဟိုထောင်ချပြီးသားဟိုအချင်းချပြီးသားပေါ့နော်ဟိုသူတို့အနေနဲ့စင်ရင်ချက်ချမှတ်ပြီးသားကိစ္စတွေဆိုတော့ဒီလိုစင်ရင်ချက်ချမှတ်ပြီးသားကိစ္စတွေကိုစောစောစီစီဘာလို့လွတ်တဲ့ထဲမှာပါမလာဘူးလို့ထင်ရတာလဲ
ဟုတ်ကဲ့အခုကျွန်တော်တို့ပြန်လေ့လာကြည့်တဲ့အခါကျတော့တိတ်ထက်ကတော့လွတ်ရနီးနေတယ်ဒီလွတ်တာဖြစ်တယ်နောက်တစ်ခါဒီနောက်အမှုတွေနောက်အမှုတွေရှိနေတယ်ဒီတော့မလို့
ဟောဟုတ်ကဲ့ဒါပေမဲ့ကျွန်တော်တို့အခုပြန်ပြီးတော့တွေ့ကြည့်လိုက်တဲ့အခါကျတော့အခုသမရဦးသိန်းစင်ရဲ့တက်တန်းဒီသမရတက်တန်း9နှစ်တာကာလအတွင်းမှာလူငင်းချမ်းသာခွင့်တွေအချိန်ချင်းပေးခဲ့ပါတယ်အချိန်ချင်းပေးတဲ့အထဲမှာလွတ်လာခဲ့တဲ့အကျဉ်းသားပေါင်းပေါင်းကြော်ထဲမှာပေါ့နော်နိုင်ငံရေးအကျဉ်းသားကတော့1300လောက်ပဲပါတယ်အဲ့တော့ဒီကြားထဲမှာကြံရှိနေသေးတဲ့လူတွေရှိနေသေးတယ်ဆိုတော့အစောပိုင်းမှာသမရဦးသိန်းစိန်တက်လာခဲ့တာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပါမယ်ဆိုတော့အဲဟိုဂရီကဝက်နဲ့ဟိုလှုပ်ဆောင်လာတာကြီးရှိတော့အခုဒီသမရရဲ့ဒီအစိုးရရဲ့တက်တန်းမကုံအတွင်းမှာဒီကိစ္စတွေကိုသူတို့အနေနဲ့ပြီးပြတ်သွားအောင်လုပ်ပေးမဲ့သဘောရှိသလားလုတ်ပေးဖို့လူတယ်လို့ရောဘလောက်ထိဒါတိုက်တွန်းကျင်တယ်လဲခင်ဗျဟု
တ်ကဲ့ဟိုပြောရမယ်ဆိုလို့ရှိရင်တော့အခုချိန်မှာဒီအစိုးရဘက်ကကြေညာထားတဲ့ဒီလိုပဲသူတို့ဟိုအစီအစဉ်ချုံးမွေးတာအာလာဆွဲကြောင်းနော်ဆိုတော့အစီအစဉ်ချုံးမွေးတာအာလာဆွဲကြောင်းလေးဆိုလို့ရှိရင်ဒီကြတာကမြို့သားတိမှုလို့ရှိဘက်သူကပြောနေတာကဟိုမလစ်တလီရဲ့အဖြစ်လည်းပြောပါတယ်သူတော့သူတို့လက်ထက်ကြတဲ့ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဆိုတာထောက်ထဲမှာတယောက်မှမရှိကြဘူး။အဲတော့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားလုံးတော်မှဟိုမရှိကြရဘူးဆိုတဲ့ပုံစံမျိုးရှိတယ်။အဲတော့ပေးကြတဲ့တစ်ခုကလောက်ဆိုးရကြရဲ့အကုန်လုံးလွတ်ပေးမယ်လို့သူတို့ပြောလိုက်တယ်။သူတို့ပြောတဲ့စကားလေးကိုလွတ်ကိုလွတ်ပေးမှာ။အဲတော့လောက်ဆိုးရကြရဲ့လွတ်ပေးမယ်ကိစ္စကိုဒီအစိုးရကအဲ့လိုဒီအစီအပြေထုံးမှုစာအာဏာလွှဲပြောင်းပေးဖို့အတွက်ဒီမဖြစ်မနေနိုင်ငံရေးအကျဉ်းသားတွေအလုံးလွတ်ပေးဖို့လို့ဒါမှသာဒီလူတွေကလည်းအစိုးရကိုပုံစံတရားအိမ်မှာပြုလိမ့်မယ်ကျအခုလိုမျိုးဟိုကျင်းသားတွေနိုင်ငံရေးကျင်းသားတွေအများကြီးကြံနေကြတဲ့အခြေအနေမျိုးမှာပြည်သူတွေရဲ့တန်လျာနေတာပုံပြီးတော့ဒီအစိုးရမှာနောက်မဲ့ဆုံးချက်ကြီးတန်လျာကြီးသွားနိုင်တဲ့အနေအထားမျိုးရှိ
ဟိုတကယ်လို့ဒါနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတဲ့ကိစ္စကိုပြီးပြတ်အောင်ဆောင်ရွက်သွားတယ်ဆိုရင်ဒါဒီအစိုးရရဲ့တမိုင်းကြောင်းပေါ့နော်နာမည်ကောင်းတစ်ခုအဖြစ်တွင်လာမယ်ဆိုတဲ့သဘောလည်းပြောနေကြပါတယ်ဦးတိတ်နိုင်လို့ကဘယ်လိုယူဆလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကလည်းအဲ့လိုပဲယူဆပါတယ်ဆိုတော့နောက်တစ်ခုကဟိုအခုမလို့ပြေးသေးတဲ့အချိန်လေးကဟိုကျွန်တော်တို့အမြင်ရပါတော့ဆိုတော့ဒီအဓိကဒီလက်ပံမှာဖြစ်ခဲ့တဲ့ចောင်းသားလေးတွေရဲ့အချိန်လေးပဲသူတို့ကိုဆိုလို့ရှိရင်ဒီအစိုးရကဟိုအပြစ်ရှိတယ်လို့သတ်မှတ်ခြင်းနဲ့သဘောကျတာဒါကြောင့်မလို့ဟိုနောက်တစ်ခုအချိန်ကြီးသူကမလို့ပြေးဘူးဆိုတော့ဟိုစဉ်းစားချက်မျိုးစဉ်းစားတယ်သူကျွန်တော်တို့အဲ့လိုမျိုး
ဟုတ်ကဲ့ဒီနေရာမှာဦးတိတ်နိုင်အခုဒီလက်ဘရန်ကအကြောင်းသားလေးတွေကိစ္စဆိုလို့ရှိရင်ဒီအကြောင်းကိုလည်းဦးတိတ်နိုင်ကပြောလာတယ်နောက်ပြီးတော့အစောပိုင်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မဲ့အစိုးရပေါ့နော်အဲ့တော့ဒီလက်ဘရန်ကအကြောင်းသားလေးတွေရဲ့ကိစ္စမှာဒေါ်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကရောသူတို့ကိုနိုင်ငံရေးအကျဉ်းသားအနေနဲ့သတ်မှတ်မှုရှိရလားဘာကြောင့်လဲဆိုတော့တချို့ကိစ္စတွေမှာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ဟိုအလေးနဲ့ထားပြောကြတဲ့ဥပဒေစိုးမိုးရေးကိစ္စပေါ့နော်ဒီနေရာမှာဒါပုံမှန်18ကိုချိုးဖောက်တဲ့အတွက်ကြောင့်မလို့အဖမ်းဆီးထိန်းသိမ်းခံထားရတယ်ဆိုတဲ့သဘောမှန်ယူဆနေကြသလားခင်ဗျာ
ကျွန်တော်တို့အဲ့လိုမထင်ဘူးခင်ဗျာဆိုတော့အဓိကပုံမှန်18 19ဆိုတဲ့ကိစ္စပုံမှန်18 19လို့ဆိုတဲ့ကိစ္စကဒါကတမင်ကိုဒီဘယ်လိုပြောမလဲဒီခဏပြတဲ့လူတွေအစိုးရကိုဆက်ကျင်တဲ့လူတွေအတွက်ဟ တက်တက်ကိုလောက်ထားတဲ့ပုံမှန်လို့ပဲကျွန်တော်တို့အဲ့လိုမျိုးငါးညပြီးတော့ငါးညကိုမဆုံးဒီပုံမှန်လေးကိုသုံးတယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲ
အဲ့တော့ဒေါအောင်ဆန်းစုကြည်ကရောဒီចောင်းသားလေးတွေကိုလွတ်ပေးဖို့ကိစ္စသူသဖြင့်ဒီဦးကိုကျော်ကိုကိုတို့ဖမ်းတဲ့ကိစ္စတွေမှာဘယ်လိုများဟိုတောင်းဆိုမှုတွေရှိရသလဲခင်ဗျ။အ
ဲ့ဒီကနေ့ကျတော့တောင်းဆိုမှုတွေတော့မတွေ့ရပါဘူး။ဒါပေမဲ့ဟိုအောက်ဆိုင်ကြီးမှာတော့လိုက်နာပြီးတော့ဒီကုနီနေရာလေးဆောက်ရွေးဆွေးနေရာလေးကျွန်တော်ကြည့်တာ။ဆိုတော့ဟိုကျွန်တော်တို့အမြင်ရကတော့ဟိုသိကြတဲ့ဒီမြေသားဒီမြေကြီးအခွဲကြုံအနာရလာတဲ့အစိုးရဖြစ်တာတွေသူတို့ကြည့်တော့ဒီကိစ္စတွေကနိုင်ငံရေးနဲ့ပတ်သက်နေနေတဲ့အတွက်ဟိုနိုင်ငံရေးနဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ဆက်နေနေတဲ့အတွက်မဖြစ်မနေဒီကိစ္စကိုဟိုစဉ်းစားဆောင်ရွက်ရလိမ့်မယ်ရည်ရွယ်ဆောင်ရွက်ရလိမ့်မယ်ဆိုလို့
ဟုတ်ကဲ့ဒီမကြခင်ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတက်လာတော့မှာဆိုတော့အခုဒီနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးရေးကိစ္စမှာဒါဟိုနောက်သူတို့အစိုးရတက်လာရင်လည်းလှုပ်ပေးလို့ရတဲ့ကိစ္စအနေနဲ့မြို့သဘောထားမျိုးရောရှိနေတယ်လို့ယူဆတာခင်ဗျဟု
တ်ကဲ့ယူဆပါတယ်ဟိုကြီးခဲ့တဲ့ဒီလက်ရက်လက်ကပဲဟိုသူတို့ဘက်ကအလက်ဖွဲ့ချုပ်ဘက်ကပြောဆိုနေတဲ့စကားတွေသူတို့အစိုးရတက်လာရင်ပထမဦးစားပေးတဲ့နိုင်ငံရေးအကျဉ်းသားလေမရှိရင်ဆိုတာပထမဦးစားပေးအနေနဲ့လောက်ကြမယ်ဒီကိစ္စမျိုးကိုပြောတာရှိပါတယ
်။ဟုတ်ကဲ့
ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းဟိုတို့ကြည့်ပါလေအရင်တည်းကဒီလူသားဒီမျိုးကြီးအခွင့်အရေးကဟိုဒါနဲ့ပတ်သက်ပြီးတော့ဒီအရေးတူရှိတယ်တောက်ဆောက်လည်းနိုင်ငံဟိုဒီမျိုးကြီးစနစ်ထုံးကားဖို့တူရှိတယ်အင်းတော်ထဲမှာနိုင်ငံရေးကြီးစားတယောက်ရှိနေတယ်မှာများလာပါပြီဆိုတာတော်သောစုကြီးကခဏခဏပြောနေတယ်ဆိုတော့ဒီပြည့်ကျွန်တော်ထင်ပါတယ်အဲ့ဒါရေးကြည့်တာဆိုတဲ့စကားကတော့ဒီလူပတ်ဒီမျိုးကြီးအဖွဲ့ချုပ်ဆိုရဖြစ်လာမှုဆိုလို့ရှိရင်ဟိုတော်တော်လေးတော့ပေါက်ပြောက်သွားလို့ဆိုပါတယ်ဒီလိုမျိုးလို့
ဟုတ်ကဲ့အဲ့တော့ဦးထိန်နိုင်တို့ရဲ့စင်အရာဟိုကြံရှိနေသေးတယ်လို့ဆိုတော့နိုင်ငံရေးအကျဉ်းသားပေါင်း400ကျော်ထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ရောဘယ်နှဦးလောက်ပါနေလဲခင်ဗျဟိ
ုကျွန်တော်ဒီမှာ second hand လောက်ပဲပါတယ်ဆိုတော့ကျန်တဲ့လူတွေကတော့လေသမားရေးကိစ္စလေးဒီចောင်းသားကိစ္စလေးကခင်ဗျားကိုချက
်ဟုတ်ကဲ့ခင်ဗျားအခုလောလောဆယ်အဲ့ဒါဆိုလို့ရှိရင်ဦးတိန်နိုင်တို့ရဲ့ဒီ AAPPB နဲ့ဒါဟိုနိုင်ငံကျင်းသားများကူညီဆောက်ရှောက်ရေးအသင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေပေါ့နော်ဘယ်လိုရှိလဲခင်ဗျ
ားဟုတ်ကဲ့ကျွန်တော်ကတော့အဲ့ကတာဝန်ရှိတဲ့ဟိုဒီတချို့နဲ့ပြီးခဲ့တဲ့နောက်ကကျွန်တော်တွေ့တဲ့တာရှိပါတယ်ကျွန်တော်တို့ AED ကရန်ကုန်တိုင်းမှာအနိုင်ရခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းတွေနဲ့တွေ့ကြုံခဲ့တဲ့ပွဲလေးတစ်ခုလုပ်ခဲ့တာဆိုတော့အဲ့ဒါကလည်းဒီလောက်လာမဲ့အခြေအနေမျိုးတွေမှာကျွန်တော်တို့ဒီနိုင်ငံရေးကျင်းသားဟောင်းတွေဆိုတော့နိုင်ငံရေးကျင်းသားကိစ္စတွေကိုပြီးတော့ဒီဘက်နဲ့ခံစားရတယ်ဆိုတော့ဒီလူတွေနဲ့ကျွန်တော်တို့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ကိစ္စမျိုးတွေကျွန်တော်တို့တွေ့တဲ့အခါမှာတော့ဟိုကျွန်တော်အဖအဦးတူနဲ့တွေ့ပါတယ်ဆိုတော့အဲ့ဒီအခြေအနေမှာတော့ကျွန်တော်တို့ကလည်းဟိုကျွန်တော်တို့ NLD ကိုအကြံပြုနေတဲ့ကိစ္စဟိုကျွန်တော်တို့ရဲ့ဟိုလုပ်နေတဲ့ကိစ္စလေးကြီးလုပ်ဆောင်နေတဲ့ကိစ္စတွေနောက်တစ်ခါဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ကိစ္စအဓိကဒီဟိုပါဘောဒီ NLD ရဲ့လူမှုထောက်ပံ့ဆိုတာဆိုတော့အဲ့ဒါလေးနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ကိစ္စမျိုးတွေနောက်တစ်ဆင့်ကျွန်တော်တို့ဒီအမျိုးသားဒီမြန်မာနိုင်ငံအမျိုးသားလူ့ကိုယ်ရေးကော်မရှင်ဟိုဘယ်လိုပြုပြင်ကြောင်းလဲဖို့လိုအပ်တယ်ဆိုတဲ့ကိစ္စလေးကြီးနောက်တစ်ခါဒီတရားမျှတရေးအစီအစဉ်ကိစ္စလေးနောက်တစ်ခါဒီထိတော်ပြုပြင်တောင်းလေးကိစ္စလေးကျွန်တော်တို့ဒီအများကြီးပြောဖြစ်ပါတယ်ကျွန်တော်တို့အနေနဲ့
ဟုတ်ကဲ့ခင
်ဗျဒီလိုတော့ဒီအခွင့်အရေးစာတမ်းတင်လို့ရှိ
ဟုတ်ကဲ့ခင်ဗျဦးတိန်နိုင်ကျေးဇူးတင်ပါတယ်ခင်ဗျ
အစိုးရကလွန်ရင်ချမ်းသာခွင့်နဲ့လွတ်ပြေးတဲ့အကျဉ်းသားတရားကြော်ထဲမှာနိုင်ငံရေးအကျဉ်းသား90လောက်သာပါတဲ့အပေါ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရင်းမူဦးတိတ်နိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွမွဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကြောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာပြီးဆက်လုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးအကျဉ်းသားတွေကိုဘာကြောင့်လွှတ်မပေးသေးတာပါလဲသူတို့ကိုလွှတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
နောက်နာရီကြမှာထုတ်လွှင့်မဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစည်းအဝေးတွေကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုဖိတ်ခေါ်ပါရစေ။ VOA American သံမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00အထိရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24-25-32-50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးမှာဖြစ်ပါတယ
်။ IS အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အီရတ်နဲ့ဆီးရီးယားနိုင်ငံအတွင်းအမေရိကန်ကြီးသက်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။အမေရိကန်သက်သားတွေဟာဒေသခံတပ်တွေရဲ့ကျွမ်းကျင်မှုအပေါ်အားထားရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာ CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်း Mr. Carter ကပြောဆိုသွားတာပါ။တရုတ်သမ္မတရှီကျင်းပင်အီရန်နိုင်ငံကိုတရဝင်းနိုင်ငံတော်ခီးစဉ်တစ်ခုနဲ့တွားရောက်တာဟာကမ္ဘာထိပ်တန်းသတင်းတစ်ပုဒ်ဖြစ်နေပါတယ်။နျူကလ িয়ার အစီအစဉ်ကိုရှော့ချရေးလှုပ်ဆောင်ရမှာတွေကိုအီရန်ကအကောင့်ထဲပေါ်လှုပ်ဆောင်ထားပြီးကြတဲ့အခါဆိုရင်တရုတ်သမ္မတဟာအီရန်နိုင်ငံကိုပထမဆုံးသွားတဲ့နိုင်ငံကောင်းဆောင်ဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার စွမ်းအားကိုပြန်ပြီးတော့မတီးဆောက်ရေးတေချာစေဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူတကွဆက်ပြီးလှုပ်ဆောင်သွားရဲအမေရိကန်ကမျှော်လင့်ထားပါတယ်။ကနေဒါနိုင်ငံမြောက်ပိုင်းကဆကာချက်ဝမ်ဒေတာကဒေတာခန်ရှေးတိုင်းရင်းသားတွေနေတဲ့အရမ်းမှရှိတဲ့အထက်တန်းကျောင်းတစ်ခုကိုတနတ်သမားတယောက်ကတောက်ကြနေကဝင်ပစ်ခဲ့တာကြောင့်လူလျောက်သိဆုံးပြီးတော့နှစ်ယောက်ထက်မနည်းတန်ရာရသွားတယ်လို့အရာရှိတွေကပြောပါရယ်။တန်ရာရှိသူကိုထိန်းသိမ်းထားပြီးလို့ဆွစ်ဇာလန်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ်ဒက်စတင်ထရဒူကပြောပါရယ်။အသက်23နှစ်အရွယ်ဆရာမတယောက်လည်းတနတ်ပစ်ခံရပြီးသိဆုံးသွားတယ်လို့အဖေဖြစ်သူက AP သတင်းဌာနကိုပြောပါရယ်။တနတ်သမားဟာသူ့ရဲ့ညီနှစ်ယောက်ကိုအိမ်မှာပစ်တက်ပြီးမှအကြောင်းကိုလာပစ်သွားတာလို့ရဲအရာရှိကပြောရလို့လဲဂျာဗီယာကဆိုပါတယ်တနတ်တပားကိုကျောင်းအပြင်မှာဖမ်းမိခဲ့တဲ့အပေါ်မှာအသေးစိတ်အချက်လက်ကိုတော့ရဲအရာရှိကထုတ်ပြောပြောဆိုခြင်းမရှိပါဘူးတူရကီနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှာတူရကီသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက်ခရီးစဉ်ကိုအဆုံးသတ်ပါမယ်အစ္စတန်ဘူမြို့တော်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုကိုယ်စားလှယ်တွေနဲ့တွေ့ဆုံချိန်အတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အပေါ်တူရကီအစိုးရကနိုင်နေတဲ့ကိစ္စဟာမစ္စတာဘိုင်ဒန်ကဝေဖန်ပြောဆိုပြီးတဲ့နောက်တည့်မှာတွေ့ဆုံမှာဖြစ်ပါတယ်
တည်ရင်ချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှာမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Finance ဖြစ်ပါတယ် View American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါနောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.